သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
စစ်တပ်ရဲ့အာဏာသိမ်းကာလအတွင်းရက်ကိုင်းစစ်မျက်နှာမှာစစ်ရေးရှုံးနိမ့်မှုဟာတမိုင်းတွင်ခဲ့ရပါတယ်နယ်မြေဆွတ်လွတ်လာရတာနဲ့အမျှအရက်သားပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေကိုလည်းအခုနှစ်လာဆန်းပိုင်းကစလို့ပုံမှန်လှုပ်ဆောင်လာပါတယ်ဇန်နဝါရီလ17ရက်မှာတော့စစ်ကောင်စီတပ်ဟာကြောက်တော်မျိုးပေါ်ကလူနေထုတက်တဲ့ဈေးနဲ့ရက်ွက်တွေနဲ့လေကြောင်းကနေတုံးကြိတ်တိုင်းပုံကျဲတိုက်ခိုက်ခဲ့ပါတယ်ဒီလိုတိုက်ခိုက်မှုကြောင့်အရသာရှိဦးထက်မနဲ့တည်ဆုံခဲ့ရပြီး28ဦးနီးပါးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကသိရပါတယ်။အရခတ်တော်အေအင်းအင်းနဲ့ထိခိုက်တည်ဆုံပျက်စီးဆုံးရှုံးအရေးအတွက်တွေကိုစီစစ်နေဆဲဖြစ်တယ်လို့ဖော်ပြထားပါတယ်။ဒီလိုအခြေအနေတွေကြောင့်ပဋိပက္ခတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်တွေကဒေသခံတွေဟာစစ်ပေးတိတ်ရှောင်နေရတယ်လို့လုံခြုံမှုကင်းမဲ့နေတဲ့အခြေအနေတွေကိုပါရင်ဆိုင်နေရတာပါ။လေကြောင်းကနေနေစင်းနဲ့အများတိုက်ခိုက်နေတာကြောင့်ဒေသခံပြည်သူတွေဟာတနေရာကနေတနေရာထွက်ပြေးနေကြရပါတယ်။စိုးရိမ်ပူပန်မှုတွေရင်ဆိုင်နေရတာနဲ့ပတ်သက်ပြီးရခိုင်တောင်ပိုင်းမှာနေထိုင်တဲ့မတ်ရတီအမီလွဲက
ဒီနေ့ပထမလာမှာတင်ပေးဘုံကျဲတာက3နေရာ4နေရာလောက်ကျေးရှာလိုက်တော့ဒီအရက်တော့ပြည်သူကိုပြစ်မှတ်ထွက်လာတယ်ဆိုတာကိုကိုခွန်းခွန်းကြီးမြင်လာရတယ်ဒီတော့သူတို့ပြစ်မှတ်မရှိတဲ့နေရာမှာတောင်မှဒေသခံတယောက်အနေနဲ့ဆိုရင်တော့ဒီလုံခြုံရေးရဘလို့ပူရလဲဆိုရင်ကိုနေတဲ့နေရာကိုဘေးရှင်ကြမလဲဆိုတာအဲ့လိုမျိုးလေးပူရတယ်ပြီးလို့ရှိရင်နောက်ထပ်ဘေးနေရာကိုရွှေ့လို့ရှိရင်ငါတို့အဆင်ပြေမလဲစဉ်းစားလိုက်လို့ရှိရင်လေဘေးနေရာမှာလုံခြုံမဲ့နေရာတော့မရှိဘူးပေါ့ညီမတို့ဆိုလို့ရှိရင်ခုလောလောလတ်လတ်ကြီးဒီဘုံကျဲတာကိုကြုံရတယ်ကိုအနီးနားပတ်ဝန်းကျင်တွေမှာလေဒီဘုံကျဲကြတာဆိုတော့ကိုလည်းဘယ်လိုရောက်လာမလဲအဲ့လိုမျိုးပြီးလို့ရှိရင်ဘေးနေရာမှာဘေးနေနေညာအိတ်လို့ရှိရင်လေလီယန်တန်မဟုတ်ပဲဒီဆန်ကီရီကော့တန်တွေကအစကြောက်လိုက်တာနေကိုလီယန်လာပြီလားအဲ့လိုမျိုးဖြစ်တာပုံကြေးမှုကရတဲ့ထရိုမာလို့ပြောရမှာပေါ့အဲ့လိုမျိုးစိတ်ဒဏ်ရာတွေရကြတယ
်လက်ရှိဖြစ်ပွားနေတဲ့ပဋိပက္ခအခြေအနေတွေကြောင့်ဒေတာတွင်တနေရာကနေတနေရာပြောင်းရွှေ့နေထိုင်ကြသူတွေရှိသလိုဆွေမျိုးမိတ်ဆွေတွေရှိတဲ့တခြားဒေတာကိုသွားရောက်နေထိုင်ကြသူတွေလည်းရှိပါတယ်အဲ့ဒီအခါမှာလဲရခိုင်ဒေသခံအဖြစ်ဖော်ပြထားတဲ့နိုင်ငံသားမှတ်ပုံတင်ပါအချက်လက်တွေကိုစစ်ကောင်စီကဖိအားပေးခဲ့ပါတယ်။အဲ့ဒီရင်တိုင်းတာကအစားရင်လက်မှတ်ဝယ်ယူပုံမှာတော့စစ်စီမီမျက်နာတွေကြုံတွေ့နေကြရတာပါ။မဆုမီကတော့ဒေသတွင်းမှာလေးချိန်ထက်မနည်းပြောင်းရွှေ့ခဲ့ရသလိုလုံခြုံရေးနဲ့စာဝင့်နေရေးအတွက်ရန်ကုန်မှာရှိတဲ့ဆွေမျိုးတွေရှိရာပြောင်းရွှေ့ခဲ့ရပါတယ်။နေရာဒေသတစ်ခုကနေတစ်ခုပြောင်းရွှေ့မှုတွေကြာမတူညီတဲ့အခက်အခဲတွေကြုံတွေ့ခဲ့ရတယ်လို့မတ်စုမီကပြောပါတယ်
။တမျိုးနယ်လုံးမှာတနေ့အကောင်လုံးလို့ဆိုတိုက်ပွဲကဖြစ်လာတော့ဖြစ်လာတဲ့အခါမှတို့ကြတော့ကိုနေတဲ့နေရာကနေတခြားနေရာကိုရှောင်လာပြီးတော့အဲ့ဒီကိုနေရက်ကိုပြန်လို့မရဘဲနဲ့ကြားမှာလမ်းကပိတ်သွားတာလေ။ပိတ်သွားတဲ့အခါကိုအိမ်ကိုပြန်လို့မရဘဲနဲ့ရှေ့ကိုဆက်တော်ရင်နဲ့နောက်ဆုံးကြတော့ဒီဆောက်ဝတ်နေရေးအတွက်ရန်ကုန်ကိုပဲကျေးလိုက်တာကောင်းမှန်ထင်တယ်ဆိုပြီးရန်ကုန်ကိုထွက်လာဖြစ်တာပါလက်ရှိကအများကြီးရှိတဲ့အခက်အခဲနေရာဒေသပြောင်းလဲလာတာလည်းပါတယ်ပြီးတော့ရန်ကုန်မှာအိမ်မခလည်းအဆပြေသေးတဲ့ပြီးတော့အလုပ်ကိုင်နေရလဲကိုကမှလုပ်နေကြအလုပ်တွေကိုဒီမှာလုပ်လို့မရတော့အလုပ်ကိုင်ကလည်းအသက်ဆန်းဖြစ်တယ်ကိုမကျွမ်းကျင်တဲ့အပိုင်းတွေရှိတယ်အရင်းနှီးလုပ်နေရမှာလည်းကိုတော့အရှုံးတွေပေါ်တယ်ဆုံးချုပ်မှုတွေအများကြီးရှိတယ်ပြီးတော့ခုနောက်ပိုင်းဆိုလို့ရှိရင်စက်တမြင်ဆောင်ဆိုရင်အာတားနဲ့တအားအဲ့လိုမျိုးကြက်တာပေါ့နော်အတော့အလားမျိုးထဲမှာရင်ဆိုရှယ်လကင်းစတန်မျိုးတွေပါညာရှိရဲအစင်းကိစ္စတွေရှိရဲဆိုအများအားတော့စိုးရိမ်နေရတာပေါ့
မြို့နယ်18မြို့နယ်ရှိတဲ့ရခိုင်ပြည်နယ်မှာ16မြို့နယ်အထိတိုက်ပွဲတွေပြင်းထန်နေတာပါဒါကြောင့်ပြည်နယ်ရင်းလုံခြုံရေးအခြေအနေဆိုးရွားနေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးရုံး UNOCHA ကပြီးခဲ့တဲ့နှစ်ဒီဇင်ဘာ23ရက်မှာထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေအပါအဝင်နိုင်ငံတော်ဝန်ပဋိပက္ခတွေကြားမြန်မာနိုင်ငံအနောက်မြောက်ပိုင်းနဲ့အရှေ့တောင်ပိုင်းဒေသအပါအဝင်လူ3သန်းခွဲလောက်ဟာထွက်ပြေးနေရတယ်လို့ UNOCHA ကဖော်ပြထားပါတယ်။လက်ရှိအချိန်လပိုင်းတွင်မှာတင်ပဋိပက္ခတွေကြောင့်နောက်ထပ်ခံမှန်းချေလူ 3,600 လောက်ထွက်ပြေးတိမ်းရှောင်နေကြရတယ်ဆိုပြီးဖော်ပြထားတာပါဆက်ခိုင်ပြည်နယ်အတွင်းမှာနေရက်စွန့်ခွာထွက်ပြေးနေရသူအရေအတွက် 9,800 နီးပါးရှိတယ်လို့လည်းသိရပါတယ်ဆက်ခိုင်ဒေသခံတွေရဲ့လေကြောင်းရံကိုစိုးရိမ်နေတာနဲ့ပတ်သက်ပြီးလေဝတီတပ်တွေစစ်ပေးရှောင်ကူညီထောက်ပံ့ရေးအဖွဲ့တာဝန်ခံကိုတေစာအောင်ကအခုလိုပြောပါတယ
်လေကြောင်းကဘုံကျဲတိုက်ခတ်မှုတွေပထမဆုံးဖြစ်လာတော့လူတွေကကိုအင်ကိုရမှာကောင်းကောင်းမနေရဲကြဘူးပေါ့နော်မနေရဲပဲနဲ့လမ်းမင်းဝဲရတွေမှာတဲထိုးပြီးတော့အိရာဓာမျိုးတွေသူတို့ကြည့်လို့အခင်းပပလေးတွေရှာခင်းတော့အဲ့ဒီတောင်းတောင်းနေလို့အဲ့လိုမျိုးမှာအိရာလေးတွေရှိတယ်နောက်အလိုပဲ တချို့ဆိုရင်အိမ်ရှိတွေမှာဘုံကိုကြီးတွေတူပြီးအိမ်မှညာအိတ်ကြတာမျိုးပေါ့နော်အဲ့ကလေးနံကြရင်ကိုတိုင်ပင်ထိုးပြီးဟိုဆင်းကြတာမျိုးတွေဖြစ်နေနေတာရှိတယ်အဲ့တော့နေရောညာရောတို့ကြီးလန့်ဆဆားနဲ့နေနေရတဲ့အနေထားတော့ရှိတယ်ပေါ့တို့နေနေရတော့ဒါအမြဲတမ်းဒီဟိုလမ်းညွှန်ချက်တွေတော့ထုတ်ပြတာပေါ့နော်မဒီလေးလာရင်ဘလို့နေကြရမယ်ဘုံကျရင်ဘလို့နေရမယ်ဆိုတာမျိုးတွေတော့အတိပညာပေးတာတွေရှိတယ်ပေါ့ဒါပေမဲ့လည်းဟိုအတိပညာပေးတာပေးတာတစ်ပိုင်းပေါ့လေလက်တွေ့မှာကျတော့ကျွန်တော်ဒီသူတွေမှာခံရတာကလေရင်ကဟိုဘလောက်ကနေပြန်ရင်မကြတာမျိုးတို့ပေါ့နော်အဲ့လိုမျိုးဆိုတဲ့ကဟိုကျွန်တော်တို့ဒီကတော့ဒီလေဟိုအဲ့ကျွန်တော်တော့ဘာမှမစိုးရင်ရှာမရှိဘူးအဲ့လေချောင်းမဲကြောက်နေရတဲ့အနေထားလေးတစ်ခုပဲကျွန်တော်တို့ဒီသူတွေခံစားနေရတာပေါ့အခုတော့ဆယ်ပါတော့လေအဲ့တော့အမြန်ဆုံးဒီတာဝန်ရှိရဒီအရခအတက်တော်ဒါမှမဟုတ်အရခပြည်သူအစိုးရအနေနဲ့ကတော့ဒီလေချောင်းရံကိုကာကွယ်တဲ့အစီအမံနေအမြန်ဆုံးအကောင့်ထဲပေါ်လာတော့ပိုကောင်းမယ်ပေါ့နောက်တော့မိတ်ဒီမဟာမိတ်ရဲ့ပူပေါင်းပြီးတော့ဒီစစ်ကောင်စီကအလုံးစုံပြုတ်ချင်းကြီးကိုလုံးမလားဒါမှမဟုတ်လည်းကိုအရခပြီးမှလင်းရင်ကိုပြစ်နိုင်တဲ့ဒုံးတွေပါလေဝင်နိုင်မလားပေါ့နော်အဲ့လိုမျိုးတော့မြန်မာလေးအကောင့်ထဲပေါ်သိမ့်ပြီလို့ပဲကျွန်တော်ပြောချင်ပါတယ
်အရခတက်တော် AA အနေနဲ့2023နိုဝင်ဘာလအစောပိုင်းကလေးကစလို့ပြစ်ခတ်ရစဲထားတာကိုဖျက်သိမ့်ပြီနော်ပြည်နယ်မြောက်ပိုင်းကနေတောင်ပိုင်းအထိတိုက်ပွဲတွေပြန့်နှံ့နေတာပါတကြပြန်တိုက်ပွဲတစ်နှစ်ကျော်ကာလအတွင်းအေအေအနေနဲ့အမ်းမြို့ကအနောက်ပိုင်းတိုင်းစစ်ဌာနချုပ်နဘခလိုတိုင်းစစ်ဌာနချုပ်အထိပါတိမ့်ပိုက်ဌာနိုင်ခဲ့ပါတယ်လက်ရှိအချိန်မှာတော့ချင်းပြည်နယ်ကပလဝမြို့အပါအဝင်ကွအန်ပေါတော်မင်းပြမြောက်ဦးကြောက်တော်မြေပုံပုံနှကြုံရံပြေရသိတောင်မူတီတောင်တန်တွဲတောင်ကုန်းနဲ့မောင်တော်စတဲ့မြို့15မြို့ကိုတိမ့်ပိုက်ဌာနိုင်တာပါအဲ့ဒီလိုတိုက်စစ်ဌာနချုပ်အပါအဝင်တပ်စခန်းတွေတစ်ခုပြီးတစ်ခုလက်လွတ်လာချိန်မှာတော့စစ်ကောင်စီဟာအရသာပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေထပ်တိုးလှုပ်ဆောင်လာနေပါတယ်။သက်ဆိုင်ရာဒေသရဲ့တိုင်းရင်းသားလက်နက်ကိုင်တွေပေါ်အထက်စီးနှင်းဆက်ဆံလို့တဲ့အတွက်အခုလိုလှုပ်ဆောင်နေတာဖြစ်တယ်လို့စီရီယံဘူကြီးစင်ရောကသူ့အမြင်ကိုဆိုပါတယ်
။စစ်ကောင်စီကသူတို့ကအရေးနိုင်တာရင်လေချောင်းကနေပြီးတော့အားတွေတုံးပြီးတော့ပေါ့နော်လေချောင်းကနေအားတုံးပြီးတော့ဒါဖြက်စည်းလာမယ်ပြီးကြကြကမှသူတို့ကအပေါ်ရန်ကနေပေါ့နော်အပေါ်ကျောင်းကနေပေါ့နော်အထက်စီးနေနဲ့စကားပြောလို့တဲ့အနေထားမျိုးလိုပဲဒါမြင်ရပါတယ်စစ်တပ်ရဲ့ဒီလေချောင်းတိုက်ခိုက်မှုဌာန်ကတော့ကျွန်တော်တို့မှာဒီလေချောင်းအန်ရဲ့ကူတာ defense လုပ်နိုင်တဲ့ဟာပြန်ပြီးတော့ defense ဆိုတာထက်ကိုပြန်ပြီးတိုက်ခိုက်နိုင်မဲ့အနေထားမျိုးကတော့ဒီနေ့ချိန်ထိမရှိသေးဘူးပေါ့နော်မရှိသေးတော့ဒီစစ်ကောင်စီရဲ့ဒီလေချောင်းတိုက်ခိုက်မှုကတော့ဒါတရင်နေအခြေအနေတွေကြည့်ပြီးတော့ဒါနားဆွင့်တဲ့နေပေါ့ဒါပေမဲ့လည်းနားဆွင့်ပေမဲ့လည်းသူတို့လှုပ်ချင်တယ်လို့လုပ်နေတာဆိုတော့အဲကံကြမာကစစ်တပ်ရဲ့ရက်စက်မှုအောက်မှာရောက်နေတဲ့သဘောမျိုးပဲရှိသေးတယ
်စစ်တွေကြဖြူနေမန်အောင်သုံးမျိုးကလွဲလို့ပြည်내တစ်ခုလုံးနေပါတိတ်ပိုက်ပြီးနောက်အေးအေးနေနဲ့နိုင်ငံရေးအသာစီရဖို့ပြင်ဆင်လှုပ်ဆောင်လာပါတယ်ဒေတာတွင်ဖြစ်ပွားနေတဲ့ပြဿနာကိုစစ်ရေးနဲ့ဖြေရှင်းဖို့တဲ့နိုင်ငံရေးနှိမ့်လန်းတွေနဲ့ဖြေရှင်းဖို့အသိရှိနေတယ်လို့ဒီဇင်ဘာ29ရက်မှာထုတ်ပြန်ခဲ့ပါတယ်ဒီထုတ်ပြန်ချက်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာတုံ့ပြန်တာမရှိခဲ့ပဲအယက်သားပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေကိုပဲလှုပ်ဆောင်ခဲ့တာပါပြီးခဲ့တဲ့ဇန်နဝါရီလ9ရက်မှာလည်း AR တိုင်းနဲ့ရခိုင်ပြည်နယ်အဆက်ပသိမ်မြို့နယ်ရွှေတောင်ရံမြို့ပင်လယ်ကမ်းခြေမှာရှိတဲ့မကြီးစင်ရွာရဲစခန်းနဲ့စစ်ကောင်စီတပ်ကင်းစခန်းတွေကိုအေအေနဲ့ပူပေါင်းကြက်တွေကတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်။စစ်ရေးနဲ့ဖိအားပေးနိုင်မှသာစစ်ကောင်စီလှုပ်ဆောင်နေတဲ့လှုပ်ဆောင်ချက်တွေကိုဟန့်ကြားနိုင်မှာဖြစ်တယ်လို့ပြောလာသူကနိုင်ငံရေးလီလာတုံတက်သူဦးတန်းဆိုနိုင်မှာ
။တံပူကိုက်ကိုနော်နာနာထုနဲ့ပို့ပွဲမြို့ဝကျွန်းပေါ်ဘက်ကိုစီတိုးချက်ကြည့်နော်ဝင်နေနောက်ပြီးတော့မကွေးတိုင်းဘက်ကစစ်ကောင်စီရဲ့နော်ကပ္ပစတွေကိုနော်တစင်တို့တိုက်ခိုက်တယ်နောက်ဆုံးနေပြီးတော့တဲ့သိန်းနဲ့ညစ်ဒီလုံးမှာပဲဇလန်းနေရရှင်းမှာပဲဆိုကျွန်တော်တော့မြင်လာတယ်ဒီကြားထဲမှာကျွန်တော်တို့ပြည်သူတွေကိုတော့အတတ်နိုင်ဆုံးလေချောင်းရံကာကွယ်ရေးအတွက်နော်ဂွိုင်းဝန်းပြီးတော့ဟိုပါပေါ့တတိနဲ့ကျွန်တော်တို့နေထိုင်ကြဖို့လေချောင်းရံကာကွယ်ရေးအစီအမံတွေကိုတပိုင်းတည်းဆက်ပြီးလှုပ်သွားဖို့တိုက်တွန်းလို့ဆိုပညာပေးသွားဖို့ပဲရှိတယ်
။ပြီးခဲ့တဲ့နှစ်ဇန်နဝါရီလကနေအောက်တိုဘာလအထိဆယ်လအတွင်းစစ်ကောင်စီတပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်လူ940ဦးသေဆုံးခဲ့တယ်လို့နိုင်ငံရေးအကြီးအကဲများကကိုညီဆောင်ရှောက်ရေးအသင်း AAPP ကနိုဝင်ဘာ6ရက်မှာသတင်းထုတ်ပြန်ထားပါတယ်။အဲ့ဒီအထက်159ဦးဟာရခိုင်ပြည်နယ်ကဖြစ်ပြီးသေဆုံးမှုအများဆုံးဒေသဖြစ်နေတာပါ။ဒီလိုစစ်ကောင်စီတပ်ရဲ့အယက်သားပြည်သူတွေပေါ်ပြစ်မှတ်ထားတိုက်ခိုက်မှုတွေရှားမှာတော့ရခိုင်ပြည်နယ်အတွင်းကမတ်ရည်အပါအဝင်ဒေသခံတွေအတွေ့လှုံ့ဆော်မှုရှိတဲ့နေရာဆိုတာကင်းမဲ့နေစေပါဒီသတင်းဆောင်မကိုတန်လင်းခက်ကပေးပို့ထားတာဖြစ်ပါတယ်
SBS Radio App ကို download လုပ်ပြီးနားဆင်မှတ်ချက်ပြုနိုင်ပါတယ်။ဒါရိုက်သူမဟုတ်အချိန်မြေးနားဆင်နိုင်ပါပြီ။စစ်တမ်းမှာပါဝင်နိုင်သလိုဆက်သွယ်မှုလည်းပြုလုပ်နိုင်ပါတယ်။ Google Play ဒါမှမဟုတ် App Store မှာအခမဲ့ရယူနိုင်ပါပြီ။
ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ